မလေးရှားနိုင်ငံအတွင်းမှာတရားမဝင်နေထိုင်မှုကိုစီစစ်ဖို့အတွက်မှုခင်းလျှော့ချဖို့နဲ့စီမံချက်ကိုမလေးရှားအစိုးရကနေနိုင်ငံအတွင်းမှာရှိတဲ့တရားမဝင်အလုပ်လုပ်ကန်နေတဲ့နိုင်ငံသားအလုပ်သမားတွေကိုတပီလုံးတိုင်းတာနဲ့ဖမ်းဆီးနေတယ်လို့မလေးရှားရောက်အလုပ်သမားကြီးကုညီဆောင်ရွက်နေကြသူတွေကပြောပါတယ်အခုဖမ်းဆီးမှုမှာတော့တရားဝင်ဝင်ရောက်နေထိုင်သူတွေကိုလည်းတင်ကြုံပြီးတော့ဖမ်းဆီးနေတယ်လို့အဲ့ဒီဖမ်းဆီးမှုစီမံချက်ကြောင့်တရားမဝင်မြန်မာအလုပ်သမားတွေအတွက်ကတော့စိုးရိမ်နေကြတဲ့အခြေအနေမှာရှိနေတယ်လို့ပြောဆိုမှုတွေရှိပါတယ်ဒီအခြေအနေတွေအကြောင်းကိုတော့ထိုင်းနိုင်ငံအခြေစိုက် VOE သတင်းတော့ကိုနိုင်ကွန်းအင်ကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါမလေးရှားနိုင်ငံမှာတရားမဝင်နေထိုင်တဲ့လူတွေကိုမလေးရှားရဲတပ်ဖွဲ့ကနေဒီလဆန်းမှာဖမ်းဆီးမှုတွေပြင်းထန်စွာပြုလုပ်နေပါတယ်မလေးရှားစိုးရအနေနဲ့စီမံချက်ကာလအတွင်းတနိုင်ငံလုံးအတိုင်းအတာနဲ့တရားမဝင်နေထိုင်သူတွေကိုဖမ်းဆီးနေတယ်လို့အလုပ်သမားရေးကူညီဆောင်ရွက်ပေးသူကိုအောင်ကြီးကအခုလိုပြောပါတယ်
သူကဆက်ယုံနေလိုက်ဖမ်းနေပါတယ်သူတို့ဆက်မှုစုံတွေဝင်ဖမ်းတယ်စိတ်ပြီးတော့ဖမ်းတယ်နောက်စီးပြီးတော့ဖမ်းတာကတော့တခြားလုံးဆက်ယုံမှာဖမ်းနေပါတယ်ဖမ်းတော့တနိုင်ငံလုံးကိုဖမ်းပါပဲလေဒါပေမဲ့ဒီနေ့သူတို့ဒီ foreigner များစုရှိတဲ့နေရာကိုဦးစားပေးနံပါတ်1ပေါ့နော်အဲ့တော့ဝင်ဖမ်းတာပေါ့ဆက်လုံးတော့မြန်မာနားစုနေရာများတယ်မြန်မာရောလို့ပြောလို့ရပါတော့နော်အဲ့မှာ UNHCR ပေါ့ဒုက္ခသက်ကရှိမယ်တရားဝင်ဖမ်းတဲ့နေရာရှိမယ်နောက်တရားမဝင်တဲ့လူရှိတယ်အဲ့ဒါမှစီမံချက်က3လလို့ကြားရတယ်
အရင်ကဆိုရင်မလေးရှားအာဏာပိုင်တွေအနေနဲ့တရားမဝင်ဝင်ရောက်လာတဲ့နိုင်ငံသားတွေကိုဖမ်းဆီးမှုတွေပြုလုပ်နေပေမဲ့လည်းအခုခါမှာတော့တရားဝင်အလုပ်သမားတွေကပါတိမ်ကြုံဖမ်းဆီးနေတယ်လို့ကိုအောင်ကြီးကပဲဆက်ပြောပါတယ
်အခုကတရားမဝင်တာရောတရားဝင်တာရောမသိဘူးကသူကဖမ်းလာဖို့ဖမ်းပြီးတဲ့ခါကျတော့ဒီစခန်းရောက်မှသူကရှင်းကြတာမနေ့ကကျွန်တော်တို့ဗမာလဲဆိုတော့နေတိုင်းမှာဖမ်းသွားတဲ့လူတွေကြတော့ဗမာလဲရှိတယ်အားလုံးမှန်တယ်ဒါပေမဲ့လုပ်တဲ့စာရင်လေးစာမတူတဲ့အတွက်ဖမ်းတယ်မင်းရတော့ရှင်းမျိုးတရားပေါ့နော်သူဖျားရှိကိုကြောင်းနေရပြန်နေချင်မှာဆက်ခံရတယ်နောက်ထပ်ဒီရောက်နေရကတော့ကော်လံဘူးနဲ့ပေါ့နီးတူပိုက်တွေပေါ့ကိုဖန်ခံရပေါ့နော်မင်းကကော်လံဘူးမာနေအလုံးပါနာ300လောက်ရှိရခင်ဗျာပြီးနေမှာကတော့အယောက်90လောက်ရှိတယ်အတော့စမ်းမှာကြောင်90လောက်ရှိတယ်မြန်မာအလုံးပါတော့အယောက်900လောက်ရှိတယ်ခမကြီးဒီနေ့ကသူတို့ဆိုတော့ဝင်နေတယ်အားလုံးပဲရှိသေးတယ်မပြီးသေးဘူး
မလေးရှားနိုင်ငံမှာမြန်မာလူ့သမားရေအတွက်6သိန်းနီးပါးရှိပြီးအဲ့ဒီထဲမှာ9သိန်းဝန်းကျင်လောက်ဟာတရားမဝင်အလုပ်သမားဖြစ်နေတယ်လို့လဲဘာမကမ်ပိန်းမလေးရှားဖွဲ့ကနေစီရင်ပြုစုထားပါတယ်အခုလိုဖမ်းဆီးမှုစီမံချက်ကြောင့်တရားမဝင်မြန်မာအလုပ်သမားတွေအတွက်ကတော့စိုးရိမ်နေရတဲ့အခြေအနေမှာရှိနေတယ်လို့မလေးရှားရောက်မြန်မာတိုင်းရင်းသားများညွတ်ပေါင်းဖွဲ့ဥက္ကဋ္ဌဦးစောခင်အောင်ကပြောပါတယ
်စိုးရိမ်ရတဲ့အခြေအနေဆိုတာကအခုများသောအားဖြင့်ကကျွန်တော်တို့ဇမပြေရလာတဲ့လူများဆိုတော့ဘာမှလက်ထဲမှာမရှိသေးတဲ့လူတွေပေါ့ဗျာဆိုလိုချင်တာကဝပ်ပါမေတုသားဟိုနေထိုင်ကြလက်မှတ်တို့ဘာလို့အာနည်းနည်းအာမခံချက်ရှိမဲ့ UN ကတ်တို့မရှိသေးတဲ့လူတွေကများတယ်ဆိုတော့အဲ့လူတွေအတွက်ကတော့စိုးရိမ်ကြရှိတာပေါ့နော
်ဒါပေမဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ဒုက္ခသည်လက်မှတ်ကင်ဆောင်ထားတဲ့လူတွေကတော့စစ်မှန်ကြောင်းစစ်စစ်ပြီးပြန်လွတ်ပေးနေတယ်လို့မလေးရှားရောက်မြန်မာတိုင်းဒေသများညွတ်ပေါင်းဖွဲ့ဥက္ကဋ္ဌဦးစောခင်အောင်ကပြောပါတယ
်အရင်ကကြရသွားပြီးတဲ့လူတွေကတော့သူတို့လွတ်ပါတယ်ဒါပေမဲ့လည်းသူတို့မတင်ရလို့ရှိရင်တော့ခေါ်သွားထိမ့်သိမ့်မယ်ထိမ့်သိမ့်ကြည့်သူတို့စစ်စစ်ကြည့်လိုက်လို့ဒီကအစ်စ်မှန်ဆိုတော့သူတို့ပြန်လွတ်ပေးပါတယ်က
ြအခုလိုတနင်္ဂနွေလုံးအတိုင်းဒေသနဲ့ဖမ်းဆီးနေတာကြောင့်မလေးရှားနိုင်ငံရောက်မြန်မာလူ့သမားတွေဟာစိုးရိမ်ပူပန်စွာနဲ့နေထိုင်နေရတယ်လို့လည်းအလုပ်သမားတူကမွန်ပါတာနဲ့ခုလူပြောပါတယ်
နော်ဒီကတော့ဂျုံမောင်ဘုံကလည်းတပါမတော့လို့ဆက်အဲ့ဒါတော့ကအဲ့ဒီကပါမီကိုဝင်မှာ
သူပြောတာကတော့ဒီမှာတော့အစွမ်းကိုဖမ်းဆီးနေတယ်သတိထားပြီးနေနေရတော့ပေါ့နော်အားလုံးကလည်းစိုးရိမ်နေကြတယ်ကျွန်တော်တို့လှုပ်လှုပ်တဲ့ဆိုင်မှာဆိုရင်သူပြန်ချင်းငါပြန်ချင်းဖြစ်နေကြတယ်ဆိုပြီးမွန်ပါတာလို့ပြောဆိုသွားတာပါဖမ်းဆီးထားတဲ့လူတွေကိုမလေးရှားတရားရုံးကနေစစ်ဆေးပြီးကြိမ်တန်ပါဝင်ထောင်တန်ချမှတ်သွားဖို့အစီအစဉ်ရှိတယ်လို့လည်းအလုပ်သမားတွေကပြောပါတယ်မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံအလုပ်သမားရေးတာဝန်ခံဦးစိုးသိန်းကတော့အခုလိုဖမ်းဆီးရှိနေတဲ့ကာလတွေမှာမြန်မာအလုပ်သမားတွေအနေနဲ့အထူးသတိရှိကြဖို့လိုအပ်တယ်ဆိုပြီး VOA မြန်မာပိုင်းကိုပြောပါတယ
် Immigration ဥပဒေရဒါတရားမဝင်နေထိုင်တဲ့အတွက်မို့သူတို့ကဖမ်းတယ်ဆိုတော့အဲ့ရဥပဒေအကြောင်းရတော့ကျွန်တော်တို့ကသွားဆွေးနွေးလို့တော့မရဘူးပေါ့နော်တော်တော်သူတို့အဲ့လိုကိုတရားမဝင်နေတဲ့လူတွေအနေနဲ့ကတော့ထိုင်လေးလေးဆင်ကျင်ပြီးတော့နေဖို့တော့လည်းကျွန်တော်တို့ကအဲ့လိုဂျုံရင်ဂျုံတယ်လို့တော့ပြောပြထားတရားဝင်တဲ့လူကတော့မဖမ်းပါဘူးသူအော်ဘရာဇီဆိုတော့သူကအကုန်လုံးကိုတော့ဆွဲတာတော့အကုန်ဆွဲတာပေါ့ဆွဲတဲ့ခါမှာဒီတရားဝင်ဆိုရင်တော့သူကပြဿနာမရှိဘူးလေတရားဝင်ဆိုရင်တော့သူတို့မခေါ်ပြန်ဝင်စတဲ့ပေါ်တော့ဘူးလောလောဆယ်တော့ तू อ่ะချက်ချင်းဟိုကလေးလက်ထက်မှာပတ်စုမပြနိုင်လို့ချင်းရတော့ဒါလောလောဆယ်တော့အကုန်ဆွဲတာပဲလေဒါသူတို့မလေးရှားနိုင်ငံသားအလွဲလို့အကုန်ဆွဲတာပဲဆွဲပြီးတော့တရားဝင်ဆိုရင်ပြန်လွှတ်လိုက်တယ်တရားမဝင်ဆိုရင်တော့သူတို့ပြန်ပြီးခေါ်ထားလိုက်တယ်ခေါ်ထားတဲ့လူတွေအနေနဲ့တော့ဟိုတုန်းကတော့သူတို့ဒီ immigration ဥပဒေရတော့ဒီအနည်းဆုံး3လပေါ့ထောင်းတန်းဟိုအပြစ်ပေးပြီးတော့သူတို့ကပြန်ကင်တဲ့ကိုပြန်သွားတယ်ပြန်ကင်တဲ့ပြန်သွားပြီးတော့မှကင်တဲ့ကနေမှတခါကျွန်တော်ကိုနိုင်ငံအသီးသီးလိုက်ကိုနိုင်ငံနဲ့ကိုမိဘကြီးနဲ့ဆက်သွယ်ပြီးတော့ကျွန်တော်တန်ယုံကိုဒီသူတို့ရဲ့နိုင်ငံသားဖြစ်ကြောင်းဟ ဟိုမှတ်ပုံတွေပြန်ပေးပြီးတော့တန်ရုံကနေပြီးတော့အဲ့မှာ CI နဲ့ဖောင်းရှောက်ခိုင်းပြီးတော့ CI ဖောင်းဖြည့်ပြီးတော့ကျွန်တော်တို့ကပြန်ပြီးတော့ခေါ်လေရင်နဲ့ပြန်တင်ပေးရပါတယ်အခုတော့လို့တွေတော့ဒီမှာ CI 6တက်လူလေအဲ့ဒီတန်အဲ့ဒီဖိုင်ကတည်းကပြော CI 6တက်လူရောများနေကြတယ်ဒါသူက CI နဲ့လောလောဆယ်တော့ဒါ CI ကတော့တတန်းတော့2လလောက်တော့သူကပေးထားတယ်ပြန်မယ်ဆိုရင်တရားမဝင်လူနေတဲ့လူအနေနဲ့ဟိုပြန်ရင်လည်းဆိုရင် CI ကိုရှောက်ထား CI ကိုရှောက်တဲ့က CI ကတတန်း2လပေါ့နော်ဒါပေမဲ့လို့ CI ရှောက်ထားပြီမဲ့လို့ကိုကတော့ဟိုအချိန်မတော်လို့ပါဘူးသွားလို့တော့မရဘူးပေါ့တကယ်လို့ရင်းနဲ့တွေ့လို့ရှိရင်သူတို့ immigration ရလူတွေနဲ့ဖမ်းတဲ့လူတွေနဲ့တွေ့လို့ရှင်ဒါလေးတော့ပြောပြလို့တော့ရတာပေါ့ဒီ CI ရှောက်ထားရင်အဲ့လိုမှမရှောက်ဘဲနဲ့သူတို့က CI လည်းပြန်ဖို့လဲ CI မရှောက်ဘူးဒီတိုင်းတရားမဝင်လဲနေတယ်ဆိုရင်တော့ဒါသူတို့ immigration ဥပဒေရတော့ကျွန်တော်တို့ကတော့ဒါဒီဘက်ကတော့ပြောရနေနဲ့ခက်တာပေါ့
မလေးရှားနိုင်ငံပြည်ထရေးဝန်ကြီးဌာနကတော့နိုင်ငံတွင်းမှုခင်းတွေကြော့နေဖို့မူရေးစေဝါတုံးစစ်မှုကြော့ကြလာဖို့နဲ့နိုင်ငံတွင်းတရားမဝင်ဝေရောက်မှုကိုသာစီဖို့ရည်ရွယ်ချက်နဲ့စီမံချက်ချပြီးဖမ်းဆီးမှုတွေလှုပ်ဆောင်သွားမယ်လို့လည်းပြီးခဲ့တဲ့ဩဂုတ်လမှာတရားဝင်ကြေညာထားခဲ့ပါတယ်ခင်ဗျာ